ဒီတန်တော်လုံးနဲ့2559ခုနှစ်ပေါ်လာတဲ့2359ခုနှစ်ဒီပေါင်းလာပြီးတော့ငါးရက်နေ့နနခေကကလာမှာ60မြို့ဇိုဂီယာလာဒီဘူတောင်းဒီမှာဒီတော်တော်ကြီးဒီမီတော်တန်တော်ခွေမိသားစုတို့ကဦးဇင်တော်ရန်ကုန်မြို့မှာသောတော်ဆေဖြစ်တဲ့သစ္စာရှိစီကျောင်းတိုင်းတွေ့ကြီးပဲပြီးတော့အကြောင်းအလိုဖြစ်ဖြစ်ဝိဟာရဒါနကုသိုလ်ကောင်းမှုများပြုလုပ်ကြခြင်းကိုအကြောင်းပြုပြီးတော့ခုပိတပေါင်းသတော်ဘာတို့ဒါနသီလဘာဝနာကုသိုလ်ကောင်းမှုအစဉ်စလုံးရဲ့အစွမ်းတတ်တွေကိုမိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေဟာဘဝမှာတခုတည်းသောအားကိုးရာလို့နားလည်ပြီးတော့ဖြစ်လာတဲ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဝမ်းသာဖို့ဝမ်းမြောက်ဖို့ကြည်လို့ဘုရားတော်ကြီးတွေမှာပြောပြရမယ့်တဝဝတရားရှိတယ်အဲ့ဒါကိုဦးဇင်းတို့အနုမောဒနာတရားစကားလို့ဆိုပါတယ်ဒီနေရာမှာဦးဇင်းတို့ကုသိုလ်ကောင်းမှုဆိုတာကုသလအနာဝဇဒုက္ခဝိပါကလက္ခဏာအပြစ်မရှိတဲ့သဘောကောင်းကျိုးချမ်းသာကိုပေးတဲ့သဘောကုသိုလ်မှာဒီလက္ခဏာနှစ်ပါးရှိတယ်လို့ပေတပေါင်းသူတော်ကတော့အလုံးပတ်သားမှုကြပြီးသားပါကုသိုလ်မှာလို့ရှိရင်အကျင့်ကင်းတဲ့သဘောရှိတယ်ကောင်းကျိုးချမ်းသာဒီလိုသောအကျိုးကျေးဇူးကိုပေးတဲ့သဘောလည်းရှိတယ်ဒါကုသိုလ်ပဲဒါကြောင့်ဒါနကုသိုလ်ပဲဖြစ်ဖြစ်ဒီနကုသိုလ်ပဲဖြစ်ဖြစ်တမာရီပညာကုသိုလ်တွေပဲဖြစ်ဖြစ်ပြုလို့အထုတ်တဲ့ပြုလို့အထုတ်ထားတဲ့ပုဂ္ဂိုလ်ကျန်တဲ့ဒုက္ခလေးဟူသောအကျိုးကျေးဇူးကိုပေးမယ်ပြုလို့စေအခိုက်အတန့်မှလည်းဖြစ်ကင်းတဲ့သဘောရှိတယ်ဒီချက်ကိုစဉ်းစားကြည့်တာနဲ့ပဲဒါဝန်တာစေရဝန်ပြောက်စေရကောင်းလာပြီပေါ့အဲ့တော့ဦးဇင်းတို့ဒီနေ့ဒါနာကောင်းမှုပြုတာကိုအဓိကအကြောင်းပြုပြီးတော့တရားနာယူကြည်ညိုကြတာဆိုတော့ဒါနာနဲ့ပတ်သက်တဲ့စကားလေးနည်းနည်းဆက်ပြီးတော့ပြောရင်းနဲ့အဲ့ဒါကဘာလဲဆိုတော့သာကေနပရိဘောဂေနပြတ္တိနတေယောခယာလောကကြီးမှာပစ္စည်းဥစ္စာတွေရှာထားကြတာဒီတိုင်းဒီတိုင်းရှိတယ်။အဲဒီပစ္စည်းဥစ္စာတွေဟာအကြောင်းသုံးမျိုးကြောင့်ကုန်သွားတတ်တယ်။ပစ္စည်းဥစ္စာကုန်ခြင်းရဲ့အကြောင်းတရားသုံးမျိုးရှိတယ်နော်။အဲ့ဒါဘာလဲဆိုတော့ပထမကုန်ခြင်းရဲ့အကြောင်းကသာကေနပေကံလူတန်းဆွံ့ကျဲခြင်းဆိုတဲ့ဒါနကောင်းမှုပြုလို့ပစ္စည်းဥစ္စာတွေကုန်သွားတာလည်းရှိနေတယ်။ပေးလိုက်လို့ကုန်သွားတယ်ပေါ့နော်။ဆိုဆိုကြပါစို့။ဒီမှာဒီမှာကြီးဘယ်လောက်ထူထားတာလဲ။တင်90တော့တင်90ထူလိုက်တယ်ဆိုတော့တင်90ကုန်သွားတယ်ပေါ့ဟုတ်လား။ဒါပေးလို့ကုန်သွားတဲ့ကုန်ခံခြင်းမျိုးပေါ့။နောက်ပြီးတော့ပရိဘောဂိနာသုံးဆောင်ရင်လည်းပဲကုန်သွားတာပဲတဲ့။အဝေမဲ့ချမ်းမဲ့သုံးဆောင်မဲ့သုံးမဲ့ဆိုလို့ရှိရင်လည်းရှားတဲ့ပစ္စည်းတွေဟာမဖြစ်သွားတော့ကုန်သွားတယ်ကိုသုံးတော့ကုန်သွားတယ်ပေါ့ဟုတ်လားနောက်တတိယမြောက်ကုန်ခန်းကြီးရဲ့အကြောင်းမှာပါလို့ဆိုတော့ဗျက်တေနလေးယန္တမြင်းမပါကဖြစ်စည်းလို့ပစ္စည်းကုန်ခန်းရတဲ့သဘောဒါကတော့စိတ်တိုင်းကြပဲနဲ့ကုန်သွားတာပေါ့ဗျာဟုတ်လားအဲ့ဒီလိုနည်းနဲ့လည်းဘဝမှာပစ္စည်းဥစ္စာတွေဟာကုန်ခန်းသွားတဲ့ဒါကုန်ခန်းရဲ့အကြောင်းတရားတွေကိုပညာရှိတွေကအဲ့လိုစဉ်းစစ်ထားပေးလို့ကန်လို့လူလုံးတန်းလို့ပုံသွားတာရှိတယ်။မိမိရဲ့အတွက်မိမိမိသားစုအတွက်သုံးဆောင်ဖို့ခံစားဖို့ဆိုပြီးတော့သုံးလိုက်လို့ပုံသွားတာလည်းရှိတယ်။ယန္တမြင်းငါးပါးဖြစ်စည်းလို့ဘာဖြစ်စည်းခြင်းအကြောင်းတရားတစ်မျိုးမျိုးနဲ့တွေ့လို့ကုန်ခန်းဖြစ်စည်းသွားတာလည်းရှိတယ်။အဲ့ဒီကုန်ခန်းရဲ့သုံးမျိုးလေးမှာပေးကန်လူတန်းခြင်းကြောင့်ကုန်ခန်းသွားတဲ့ကုန်ခန်းခြင်းကမြင့်မြတ်ဆုံးပဲ။ဘာဖြစ်လို့လဲဆိုတော့သူကမြင့်မြတ်တဲ့သဘောပါနေတယ်။သုံးဆောင်လို့ကုန်တယ်ဆိုတာကလည်းပဲဒါမြင့်မြတ်တဲ့သဘောပါတယ်လို့မဆိုနိုင်ဘူးပေါ့။ယန္တမြင့်ငါးပါးဖြစ်စည်းလို့ကုန်တယ်ဆိုတာကလည်းပဲဒါမြင့်မြတ်တဲ့သဘောမပါတဲ့အပြင်ဒေါသတွေဒေါသတရားတွေနဲ့ရုပ်ဉာဏ်တဲ့သဘောတွေတော့အများကြီးရှိနေတယ်နော်။ပိကန်းဆက်ကျေလူတိုင်းရဲ့အောင်ကုန်တော်လဲကုန်မှာတော့ဖြစ်လက်ကင်းတယ်။မြင့်မြတ်တဲ့သဘောလည်းရှိတယ်မိမိတွေရောသူတို့ဘာတွေရောအများကြီးအကျိုးရှိတဲ့အတွက်ကြောင့်အလွန်ကောင်းမြတ်တဲ့ကုန်ခန်းခြင်းဆိုပြီးတော့ဒါပညာရှိသူတို့အောင်မြေပြောတာအလိုချင်းစဉ်းစားမိတာတခုက ဘဝမှာပစ္စည်းဥစ္စာနဲ့ကိုယ်နဲ့ဟာတစ်ချိန်ချိန်မှာတော့တေချာပေါက်ခွဲရမှာပါเนาะတေချာပေါက်ဓာတ်တွေကိုဆွတ်ထားခဲ့ရမှာပါကိုယ်စိတ်ပါတိဖြစ်စေစိတ်မပါတိဖြစ်စေကိုယ်ဆွဉ္ဉ္ဉ္ဖြစ်စေမဆွဉ္ဉ္ဉ္ဖြစ်စေတစ်ချိန်ချိန်ကြတော့ပစ္စည်းကဆွဉ္ဉ္ဆွတ်တော့မဟုတ်ကိုယ်ကဆွဉ္ဉ္အဲ့လိုဆွဉ္ရတဲ့အခါကာလမျိုးမှာအဲ့ဒီဆွဉ္ခြင်းချင်းအဲ့ဒီဆွဉ္လိုက်ရတဲ့ကုံသွားတဲ့ဟိုကိုယ်နဲ့ကွဲပွားသွားတယ်ဆိုတဲ့သဘောကတော့ဘာမြင့်မြတ်မှုမှမရှိဘူးဟုတ်လားအဲ့တော့ကိုကဒီပစ္စည်းတွေနဲ့ကိုယ်နဲ့မဆွဉ္ခွာရသေးခင်မှာကိုယ့်အတွက်အကျိုးရှိအောင်ညာအတွက်အကျိုးရှိအောင်ဆိုပြီးတော့ဉာဏ်နဲ့ရှင်ပြီးတော့လုံးတဲ့လုံးထိုက်တဲ့အလုပ်ကိုလုံးလိုက်ချင်းသေးတာနဲ့ပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ဉာဏ်ရှိရရောက်တယ်လို့ဆိုရအဲ့တော့ဦးဇင်းတို့ပစ္စည်းဥစ္စာဆိုတာကရှာတတ်ဖို့လိုတယ်လို့သုံးတတ်ဖို့ကပို့ပြီးတော့မှလိုတယ်လို့လိုမယ်လို့ထင်တယ်။ဟိုတည့်တယ်ပြောရင်လောကမှာပစ္စည်းဥစ္စာကိုမရှာတတ်တဲ့လူတွေကပိုများပါတယ်။ရှာတတ်တဲ့လူဆိုတာငယ်ငယ်လေးဟုတ်လား။အဲ့ဒီရှာတတ်တဲ့လူထဲကောင်းကောင်းသုံးတတ်တဲ့လူကပို့ပြီးတော့နည်းမယ်လို့ထင်တယ်။ဟုတ်လား။ပစ္စည်းဥစ္စာသုံးတတ်ဖို့ဆိုတာလူတွေကိစ္စမဟုတ်။ဘာလို့ဆိုတော့ဒါကဘာလို့ဒီလိုတွေကလောဘနဲ့အမြဲတမ်းလိုလိုပေါက်နေတာဆိုတော့ကိုယ့်အတွက်တကယ်အသုံးတိတ်အောင်ပစ္စည်းဥစ္စာတွေမသုံးနိုင်ဘူး။ကိုကဖက်တာတွဲထားတာကိုပဲကိုယ်စိတ်ထဲမှာဒါကိုအရသာဒါတိတဲ့အကောင်းလို့ကိုကထင်တာ။အဲ့တော့တကယ်တမ်းကပစ္စည်းဥစ္စာတွေကိုပိုင်လာပြီဆိုလို့ရှိရင်တကယ်မှန်မှန်ကန်ကန်အကျိုးရှိရှိဝေဖန်တတ်ဖို့ဖွဲ့ခြင်းတတ်ဖို့သုံးဆွဲတတ်ဖို့အလွန်အရေးကြီးတယ်။ဘယ်လိုကိုယ့်အတွက်မသုံးရဘူးမစားရဘူးလို့ဆိုလိုတာမဟုတ်ဘူး။ကိုယ်တည်းလည်းပဲအသုံးပြုရမယ်။သူများအတွက်လည်းပဲတတ်နိုင်တဲ့များခွေးချင်းဝေဖန်ပေးရမယ်။ခွေးချင်းတို့ပစ္စည်းဥစ္စာကိုရှာဖွေဖို့သုံးဆွဲဖို့နဲ့ပတ်သက်ပြီးတော့ခေါင်းထဲရောက်လာတဲ့တုတ်တန်လေးတစ်ခုပြောမယ်ဗျာ။ပြောဖို့ရည်ရွယ်ချက်မရှိဘဲနဲ့ပြောလိုက်ဦးမယ်။လောကကြီးမှာပစ္စည်းဥစ္စာကိုရှာဖွေဖို့သုံးဆွဲဖို့တယောက်နဲ့တယောက်မတူဘူးဆိုတာနဲ့ပတ်သက်ပြီးတော့တတွေ့အလွန်ကြားရလို့ထင်တယ်။အဲမြတ်စွာဘုရားအင်္ဂုတ္တပါဠိတော်တသက္ကတိပတ်မှာဟောတာလည်းရှိတယ်။အနာရဝိတ္တိကြီးကိုကြောင်းပြပြီးတော့ဟောတာပါ။တတိယနာရီတတိယကြီးကကျောင်းတော်ရောက်တော့မြတ်စွာဘုရားကအဲ့ဒီနာရီတတိယကြီးကိုဟောတယ်။ဒါကကြီးကြီးတဲ့ဟောဒီလောကမှာတချို့သောပုဂ္ဂိုလ်တွေကပစ္စည်းဥစ္စာကိုရှာတဲ့နေရာမှာမတရားသဖြင့်အနိုင်အထက်ပြုပြီးတော့ရှာကြတယ်တဲ့။ဟုတ်လား။မတရားသဖြင့်အနိုင်အထက်ပြုပြီးတော့ရှာကြတယ်။အဲ့ဒီလိုရှာလို့ရလာတဲ့အခါမှာကိုယ့်အတွက်လည်းပဲချမ်းသာအောင်မတော်မစားဘူး။သူများအတွက်လည်းပဲဘာမှဝေဖန်ခြင်းပေးခြင်းမရှိဘူး။အဲ့လိုလူမျိုးကတရားတစ်မျိုးလေပစ္စည်းဥစ္စာကိုမတရားသဖြင့်အနိုင်ထက်ရှာတယ်ကိုယ့်အတွက်လည်းအသုံးချဘူးသူများအတွက်လည်းအသုံးချဘူးဒါတစ်မျိုးနောက်တစ်မျိုးကပစ္စည်းဥစ္စာကိုအနိုင်အထက်အတင်းအဓမ္မရှာတယ်မကောင်းဘူးနော်ဒါပေမဲ့လို့သူကသူ့အတွက်ကြတော့ကိုယ့်အတွက်သုံးဆွဲတယ်စားတယ်တောက်တယ်သုံးတယ်ဒါပေမဲ့သူများကိုဝေဖန်ဖို့တော့မရှိဘူးဟောဒါကတစ်မျိုးနောက်တတိယတစ်မျိုးကပစ္စည်းဥစ္စာကိုအနိုင်အထက်အတင်းအဓမ္မရှာတယ်။ရှာတော့ကောင်းတာတော့မဟုတ်ဘူးအဲ့ဒီရှာနေတာ။ဒါပေမဲ့သူ့အတွက်သုံးတယ်ဆွဲတယ်၊သူများအတွက်လည်းပဲခွဲခြင်းတယ်ဝေဖန်တယ်ပေးတယ်။ဟုတ်။ဘယ်နှမျိုးရှိပြီတော့သုံးမျိုး။ညံထဲမှာဒကာမလို့ဘုရင်တို့ပိုင်းပိုင်းခြားခြားလေးဖတ်ပြီးတော့ပစ္စည်းရှာတဲ့နေ့ကတော့သူကတော်တော်ကိုမကောင်းဟုတ်လား။ဒါပေမဲ့လို့ကိုယ့်အတွက်လည်းမသုံးဘူး၊သူများအတွက်လည်းမသုံးဘူး။ကိုယ့်အတွက်တော့သုံးတယ်၊သူများအတွက်မသုံးဘူး။ကိုယ်တို့လည်းသုံးတယ်သူများလည်းသုံးတယ်ဘယ်နှမျိုးပွဲထွက်သွားတော့သုံးမျိုးပွဲသွားဘာနောက်ထပ်သုံးမျိုးလာအောင်မယ်အဲ့ဒါကဘယ်လိုလဲဆိုတော့ပစ္စည်းဥစ္စာရှာတဲ့နေရာမှာတခါတည်းရမှာအတင်းအဓမ္မအနိုင်အထက်ပြုပြီးတော့ရှာတယ်တခါတလေမှာတော့ရိုးရိုးသားသားနဲ့တရားမျှတစွာရှာတယ်ဟောကောင်းသောရှာခြင်းမကောင်းသောရှာခြင်းသူရောနေတယ်ဟုတ်လားဒါပေမဲ့ရလာတဲ့အခါမှာကျတော့ကိုယ်တို့လည်းမသုံးဘူးသူများတို့လည်းမသုံးဘူးအဲ့ဒီနည်းနဲ့ရှာပြီးတော့တချို့ကပြီးတော့ကို့အတွက်တော့သုံးတယ်၊သူများအတွက်မသုံးဘူး။ပြီးတော့ကို့အတွက်လည်းသုံးတယ်၊သူများအတွက်လည်းသုံးတယ်။ဟောပစ္စည်းဥစ္စာကိုတရားသဖြင့်ရောတရားတဲ့ဒီနေရောရှာတယ်။သုံးတဲ့နေရာမှာကျတော့ခုနလိုသုံးမျိုးပွဲထွက်သွားတယ်တဲ့။အဲ့တော့ဘယ်နှမျိုးရှိသွားပြီ။6မျိုးရှိသွားပြီနော်။6မျိုးရှိသွားပြီနော်။ဟောနောက်ထပ်သုံးမျိုးလာအောင်မယ်။အဲ့ဒီသုံးမျိုးကပစ္စည်းဥစ္စာရှာတဲ့နေရာမှာတစ်ခက်တန်တန်ကလေးတရားသဖြင့်အနိုင်အထက်ဘယ်တော့မှမလုပ်တရားသဖြင့်တရားပေါ်တိုင်းကနေတခက်တန်တန်လေးသူရှာတယ်။ဒါပေမဲ့ရှာတာတော့တော်တော်ကောင်းတယ်။ရလာတဲ့အခါသူ့ကိုလည်းမသုံးဘူး၊သူများလည်းမသုံးဘူးတဲ့။အဲ့လိုလူလည်းရှိတာပဲတဲ့။နော်။ရှိတာပဲတဲ့။ဒ တခါအဲ့ဒီပစ္စည်းကိုတန်တန်လေးရှာပြီးတော့ကောင်းကောင်းမွန်မွန်လေးရှာပြီးတော့ကို့အတွက်ပဲသုံးတယ်သူများတို့မသုံးဘူးဆိုတဲ့လူလည်းရှိတယ်ဒါပစ္စည်းကိုတန်တန်လေးရှာပြီးတော့ကို့အတွက်လည်းသုံးတယ်သူများတို့လည်းသုံးတယ်ဆိုတဲ့လူလည်းရှိပါတယ်ဘယ်လိုမျိုးရှိသွားပြီတော့ကို့မျိုးရှိသွားတယ်နော်ပစ္စည်းရှာတာလုံးဝမကောင်းတဲ့နည်းနဲ့ရှာတယ်သူများတို့လည်းမသုံးဘူးကို့အတွက်လည်းမသုံးဘူးကို့အတွက်ပဲသုံးတယ်သူများတို့မသုံးဘူးသူများတို့လည်းသုံးတယ်ကို့တို့လည်းသုံးတယ်မတရားသဖြင့်ရှာထားတာတန်တန်နဲ့အဲ့ဒါကသုံးမျိုးမတရားတဲ့နေနေရောမတရားတဲ့နေနေရောရှာတယ်ရလာတဲ့အခါမှာသူများတို့လည်းမသုံးဘူးကို့တို့လည်းမသုံးကို့တို့ပဲသုံးတယ်သူများတို့မသုံးကို့တို့လည်းသုံးတယ်သူများတို့လည်းသုံးတယ်၆မျိုးနော်နောက်တစ်ခါပစ္စည်းကိုတန်တန်ကလေးရှာတယ်ဒါပေမဲ့ကို့တို့လည်းမသုံးဘူးသူများတို့လည်းမသုံးဘူးနော်ပြီးတော့ကို့တို့ပဲသုံးတယ်သူများတို့မသုံးဘူးသူများတို့ရောကို့တို့ရောသုံးတယ်အဲ့ဒီကိုမျိုးလေးမှာတော့ဘယ်လိုအကောင်းဆုံးဆိုတော့နောက်ဆုံးလူအကောင်းဆုံးပဲအဲ့ဒါကိုမြတ်စွာဘုရားကသေချာသေသေးချာချာစီစစ်ပြီးတော့ပြောတယ်ပထမအဦးဆုံးလူကတော့တဲ့ပစ္စည်းဥစ္စာရှာတဲ့နေရာမှာမတရားသဖြင့်ရှာတဲ့အတွက်ကြောင့်အဲ့ဒီဟာကလည်းသူ့အတွက်ကဲ့ရဲ့လိုက်တယ်တဲ့မကောင်းအောင်လို့ကို့အတွက်လည်းမသုံးတဲ့အတွက်ကြောင့်အဲ့ဒါကလည်းသူ့အတွက်ကဲ့ရဲ့လိုက်တာပဲဟုတ်လားသူများကိုမဝေဖန်တဲ့အတွက်ကြောင့်ကိုလည်းပဲသူကကဲ့ရဲ့လိုက်တာပဲသုံးမျိုးလုံးသူ့မှာကောင်းတာတစ်ခုမှမရှိဘူးပါဒုတိယလူကြတော့ရှာတာကတော့မကောင်းတဲ့ချင်းရှာလို့မကောင်းအောင်လေဒါပေမဲ့သူ့အတွက်သုံးဆွဲတယ်ဆိုတာလေကသူ့ချီးမွမ်းလိုက်တယ်တဲ့ဟုတ်လားဒါပေမဲ့သူများကိုမဝေဖန်တဲ့အတွက်ကြောင့်အဲ့ဒီအကြောင်းတရားကလည်းကဲ့ရဲ့လိုက်ခြင်းလေဟောနောက်တတိယလူကြတော့ပစ္စည်းရှာတာကတော့မကောင်းလို့ကဲ့ရဲ့လိုက်တယ်ဒါပေမဲ့လို့သူ့အတွက်သုံးတယ်သူများအတွက်သုံးတယ်ဒီအကြောင်းနှစ်ရက်နဲ့သူကချီးမွမ်းလိုက်တယ်တခုစီပဲတော့လေခိုင်းပါသူ့အပိုင်းနဲ့သူပဲတော့ရှာတဲ့အတိုင်းသုံးတတ်တာမဟုတ်ဘူးဟုတ်လားမရှာတဲ့တိုင်းမသုံးတတ်တာလည်းမဟုတ်ဘူးဒါလူအပိုင်းနေဖို့သူရှိတယ်ဒါပေးတဲ့လူဉာဏ်ရှိပါလေကိုယ်ကိုစဉ်းစားရဟောစလုံးတလူကြတော့မတရားသဖြင့်ရှာတဲ့ပိုင်းကတော့မကောင်းဘူးတရားသဖြင့်ရှာတဲ့ပိုင်းတွေကတော့ကောင်းတယ်ဟုတ်လားဒါပေမဲ့ဘယ်သူ့အတွက်မှမသုံးလို့အဲ့ဒါကတော့ကဲရလိုက်တယ်ဒါပေးတဲ့လူဉာဏ်ရှိပါလေသူ့အကူသာအကုန်လုံးစီစစ်ကြည့်လိုက်တော့သူလည်းအသေးစိတ်မပြောတော့ဘူးနော်နံပါတ်6ခုမြောက်လူကတော့ရှာတဲ့နေရာမှာလည်းကောင်းတယ်သူများအတွက်သုံးတာအတွက်လည်းသုံးတဲ့အတွက်ကြောင့်လည်းကောင်းတယ်သူ့အတွက်လည်းသုံးတဲ့အတွက်ကြောင့်လည်းကောင်းတယ်ဒါပေမဲ့လို့သူကတန်တရားဝစီကလွတ်မြောက်အောင်ရည်ရွယ်ပြီးတော့တကယ်ဉာဏ်နဲ့သုံးဆောင်တာတော့မဟုတ်ဘူးတဲ့ဟုတ်လားအဲ့တော့ဆယ်ခုမြောက်လူမြတ်စွာဘုရားဆက်ဟောတယ်အဲ့ဒီဆယ်ခုမြောက်လူကတော့ပစ္စည်းဥစ္စာကိုတရားသဖြင့်ပဲရှာတယ်ရလာတဲ့အခါမှာကိုယ့်အတွက်လည်းသုံးတယ်သူများအတွက်လည်းသုံးတယ်သုံးတဲ့အခါမှာဘလို့စိတ်နဲ့သုံးလဲဆိုတော့ဘဝရဲ့ဒုက္ခရဲ့မကောင်းတဲ့သဘောအပြစ်ကိုမကောင်းဘူးလို့အမှန်တိုင်းမြင်ပြီးတော့ဒီဘဝဒုက္ခကလွတ်မြောက်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့သုံးဆောင်တယ်တဲ့အဲဒီလူကတော့ကာမဂုဏ်ခံစားတဲ့လူတွေထဲမှာသူအမျက်ဆုံးတယ်လူ၁၀မျိုးဟောတာနော်လူ၁၀မျိုးနော်နံပါတ်၁၀သူဟာအကောင်းဆုံးပဲဟုတ်လားသူရှာဖွေတဲ့နေရာမှာလည်းပြင်ကင်းတယ်သူများတွေလည်းသုံးတယ်ကိုယ်တွေလည်းသုံးတယ်သုံးတဲ့နေရာမှာလည်းပညာပါတယ်။နံပါတ်5လူကကောင်းတော့ကောင်းတယ်။သူကဘာချွတ်တယ်ဆိုတော့ပညာချွတ်တယ်သွားတယ်။ရှာတဲ့နေရာမှာကောင်းတယ်။သုံးတဲ့နေရာမှာကောင်းတယ်။သို့တော်ဉာဏ်မပါဘူးဖြစ်သွားတယ်။နော်။ဒါကြောင့်ပြည့်တဲ့ပေါင်းသူတော်တော်ပြောချင်တာကဒီအကြောင်းအရာမဟုတ်ဘူးဗျာ။ဘုရားစကားကဘုတ္တပညာရောက်ဖို့နော်။အဲ့တော့ပြောချင်တာကဘာလို့ဆိုတော့ပစ္စည်းဥစ္စာဆိုတာဟိုရှာတဲ့ဖို့တစ်ခုလည်းအရေးကြီးတာမဟုတ်ဘူး။သုံးတက်ဖို့ကပို့ပြီးတော့အရေးကြီးနေဒီသုံးတက်ဖို့ထောက်ပြီးတော့မသိနိုင်ဘူးလားသ
ိန
ိုင်ပါဘူးသိနိုင်တယ်ဒါပေမဲ့အများဆုံးကတော့ရှားဖို့မရှားတက်ဖို့ဖြစ်နေတာဒါမှမဟုတ်ဆင်းရဲတဲ့လူတွေများနေတာပေါ့ဟုတ်တယ်မဟုတ်လားတခါရှားလို့ရပြန်ပြီဆိုတော့လည်းပဲတဘာဝကြကြသုံးတက်တဲ့လူကအရှားသွားပြန်ရောဟုတ်လားမဟုတ်တဲ့နေရာမှာဟိုအသုံးချတာတွေရေများတဲ့နေရာမှာမိုးရွာတာတွေဟုတ်လားတိတ်ပြီးတော့တန်ဖိုးမရှိတဲ့နေရာမှာအသုံးမတည့်တဲ့နေရာမှာအသုံးချတာတွေဒါတွေကိုမရှိဘူးလားရှိတာပေါ့နော်ရတော့ပြည်တော်ကောင်းသူတော်ကောင်းတို့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်နောက်ဆုံးတနေ့ကိုရှာထားတဲ့ထုတ်ကံကြောင့်ဉာဏ်ကြောင့်ဝိရိယကြောင့်ရထားတဲ့ပစ္စည်းဥစ္စာတွေဟာကိုယ်နဲ့ခွဲကြရမှာပါခွဲခြင်းဒီဖြစ်စီမခွဲခြင်းဒီဖြစ်စီဒါခွဲကြရမှာဦးဇင်းတဘာဝကြကြပြောတာပါဟုတ်လားအေးမခွဲရသေးခင်မှာဉာဏ်နဲ့စီစစ်ပြီးတော့ကို့အတွက်လည်းသုံးမယ်သူများအတွက်လည်းအကျိုးရှိအောင်သုံးမယ်ဆိုလို့ရှိရင်ဒါတော်တော်ကောင်းလားကောင်းတယ်အဲ့ဒါပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ကျင့်တတ်ဖို့အရာတော်ပဲပစ္စည်းတွေရှိတယ်ရှိတယ်ဆိုတာလည်းတော်တော်ကောင်းပါလေကျင့်တတ်ရပါလေစိတ်ထဲမှာဘုလိုတဲ့ဘဝအနာဂတ်ရေးသွေးပြီးတော့ဒါလေးကအာမှုရာလေးပေါ့ဟုတ်လားသို့တော့ဒီအသုံးတက်တဲ့ဒါနာကောင်းမှုနဲ့ရှင်တဲ့ပစ္စည်းဥစ္စာတွေကတော့ပို့ပြီးတော့စိတ်ကိုကျင့်တတ်ဖို့ဖြစ်စေတယ်ဟုတ်လားဒါကြောင့်ကိုယ့်ရဲ့ဉာဏ်နဲ့ကိုယ့်မှာရှိတဲ့ပစ္စည်းကိုဘယ်ကိုပဲဝေဖန်ရမယ် ငါဘယ်လောက်သုံးတဲ့တယ်ဘယ်လောက်တူးတဲ့တယ်ငါဘယ်လောက်ရှာထားတယ်ဒါကတော့ဦးဇင်းတို့တည့်ရတည်တက်လက်ကြလို့တော့မဖြစ်နိုင်ဘူးပေါ့နော်ဒါပြည့်တဲ့တော့မှဉာဏ်ချပါအဲ့တော့ဦးဇင်းတို့ဆက်ပြီးတော့မပြောချင်တော့ဘူးဆိုတော့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့အလွန်ဝမ်းသာစရာကောင်းတဲ့အချက်တစ်ချက်ပေါ့ကုသိုလ်ကောင်းမှုနဲ့ပတ်သက်ပြီးတော့ဝမ်းသာစရာတွေကအများကြီးရှိတာပဲဟုတ်လားဒါပေမဲ့အဲ့ဒီတွေကကိုယ်တို့ရဲ့စိတ်ထဲမှာအလွန်နှစ်ချက်ရတယ်အချက်တစ်ချက်ပြောခြင်းနဲ့အဲ့ဒါတရားတွေထဲမှာလည်းကြောပြီးသားပါပဲဒါပေမဲ့လို့ဥရှင်ခုထပ်ပြီးတော့ပြောမယ်ဥရှင်တို့မန္တလေးမြို့မှာဒီချိန်တုန်းကဝိသုဒ္ဓံဆိုတော့ဘုရားကြီးဆိုတာအလွန်ထင်ရှားကြော်ကြားတယ်ပေါ့အဲ့ဒီဆိုကြီးကအောက်ကြီးမှာကြောင်းရှိတယ်ဟောပြီးတော့တာသနာပြုတယ်ပေါ့အကြံခဏအဲ့တော့ဒီနေ့တော့မန္တလေးမှာရှိတဲ့ဆော်ကြီးရဲ့ကြောင်းမီးလောင်တယ်လို့ဆိုတယ်အဲ့လိုမိလောင်တဲ့တွေ့ကြောင်တပည့်တွေကဆော်ကြီးကိုအကြောင်းပြန်လာဖို့မန္တလေးကိုပြန်ကြွလာဖို့လူတွေတွတ်ပြီးတော့စားရည်ရေးပြီးတော့မှားကြတယ်အကြောင်းပြီးတော့ပြန်ကြွခဲ့ပါအဲ့တော့ဆော်ကြီးကပြန်ကြွမသွားဘူးပြန်ကြွမသွားဘဲနဲ့ဂါထာလေးသုံးဖို့ရေးပြလိုက်တယ်အဲ့ဒါကိုအစင်ကတော်တော်သဘောကျအဲ့ဒီဂါထာသုံးဖို့ကစဉ်းစားရတဲ့အများကြီးပါတယ်ဟောစဉ်းစားမိတာတွေအကုန်ပြောတော့တရားကဒါအရှိသွားလိမ့်မယ်ဟုတ်လားဒါကဘာလို့မှလည်းဉာဏ်ရှိပါနဲ့ကိုယ့်အကိုအကျေချဲပြီးတော့စဉ်းစားရတယ်ပထမကတာဘာပြောလို့ဆိုတော့ယံကိဉ္စီဘာဟိယဝတ္ထုယထာကမံပပိစတုဣဇ္ဇတံမိမဗိဏံပိအဗိဏောဝိသဗိဏောဝါပြင်ဘက်ကပစ္စည်းဥစ္စာတွေပျက်စီးနေတော့လည်းပဲအတွင်းပစ္စည်းမပျက်စီးအောင်စောင့်ထိန်နိုင်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကပျက်စီးနေတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးတဲ့ဟုတ်လားပြင်ဘက်ကပစ္စည်းဝတ္ထုတွေဘယ်လောက်ပဲပြက်ပြက်တော့အတွင်းကအနှစ်အသားရှိတဲ့ပစ္စည်းကိုမပျက်စီးအောင်ထိန်းသိမ်းနိုင်တယ်ဆိုရင်ဒီပုဂ္ဂိုလ်ကိုပျက်စီးနေတဲ့ပုဂ္ဂိုလ်လို့မဆိုနိုင်ဘူးလေ။ဒီနေရာမှာစိတ်ဝင်စားတဲ့အကောင်းတာကဘာဟိယဝိတ္ထုပြင်ဘက်ကဝိတ္ထုပစ္စည်းဆိုတာဘာကိုပြောတာလဲဆိုတော့ပစ္စည်းဥစ္စာတွေပါမယ်။တက်ရှိတက်မဲ့ချိရခင်ရပြင်လို့ရတဲ့ဟာတွေပါမယ်။ပြီးတော့ကိုယ်ခန္ဓာကိုယ်ကြီးပါမယ်။အသက်ပါတော့ဘာဟိယဝိတ္ထုပြင်ဘက်ကဝိတ္ထုပစ္စည်းလို့အဲ့ဒီမှာထည့်ထားတယ်ဆိုရင်သူတို့ကဒီခန္ဓာကိုယ်နဲ့တကွဒီအသက်နဲ့တကွအလုံးစုံသောပစ္စည်းဥစ္စာတွေချစ်မြတ်ထိုးရတဲ့ຢာတွေအကုန်လုံးပေါ့ဒီဟုတ်လားအဲ့ဒါတွေပစ္စည်းကျင်တိုင်းပစ္စည်းပစီတဲ့ဒါပေမဲ့အစ္ဆတဝိထုလို့ဆိုရဲအတွင်းပစ္စည်းမပစ္စည်းဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ပစ္စည်းနေတဲ့ပုဂ္ဂိုလ်လို့ဆိုနိုင်ဘူးလေအတွင်းပစ္စည်းဆိုတာဘာပြောတာလို့ဆိုတော့ဒိဗ္ဗချမ်းသာကိုရည်ရွယ်ပြီးတော့ပြုထားတဲ့ကုသိုလ်ကောင်းမှုကိုပြောတာအဲ့ဒီအခြေချက်ပြောရတော့သီလသမာဓိပညာကိုပြောတာဟောသီလသမာဓိပညာဒိဗ္ဗချမ်းသာကိုရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်ကောင်းမှုဒီဟာကိုမပျက်စီးအောင်ဆောင်းရှောက်နိုင်ပေဒါဖြစ်အောင်ကြိုးစားနိုင်ပေဆိုရင်တော့ပြိပကကြာလေးဘာလီပဲပြက်လွတ်နေနေနောက်ဆုံးခန္ဓာကိုယ်ကြီးပါတည်သွားလို့နေနေအဲ့ဒါအဲ့ဒီပုဂ္ဂိုလ်ပျက်စီးသွားတဲ့ပုဂ္ဂိုလ်လို့ဆိုနိုင်ဘူးလေအလွန်ပညာပါတယ်နော်အလွန်လည်းပဲဒီတက်တဲ့ဒါစဉ်းစားရရင်ရှိတယ်ဟုတ်လားဒါပထမကာထာနောက်ဒုတိယကာထာမှာဆက်ပြောလို့ဆိုတော့စကိဗုဒ္ဓတာပုဗ္ဗေဟိဗိဏံတပ္ပတိယောဂဟုပါရမီပုံညတံပါရတာရီကောဝအဘိနဘောလေပုဗ္ဗေဟိရှိရှိကာလတုန်းကစကိဗုဒ္ဓနာစကြဝဠေမင်းတွေဖြစ်ခဲ့ကြဘုသောဘုကုံသောသူသူငါငါတတဝါတို့အတွက်ဘဟုများစွာသောတပ္ပတိယောပြည်စုံခြင်းတို့သည်ဗိဏာပျက်စီးခဲ့ဘူးလားတဲ့။နော်။ရှင်းတုန်းကကိုယ့်ဘဝမှာပြန်ပြီးတော့ကြည်လိုက်ပေါ့ဒီဘဝနဲ့ကောင်းဘူးဟိုအရှင်ရှင်ရှင်ဘဝဟိုများစွာကိုကြည်လိုက်။မရရှိခဲ့ဘူးလေပြည်စုံခြင်းဆိုတာမရှိတော့အောင်ပြည်စုံခဲ့ဘူးလေပြည်စုံခဲ့တာလေအများကြီးရှိခဲ့ဘူးလေ။ဒီမှာလေးဖြစ်ခဲ့တဲ့နဲ့တည်းဖြစ်ခဲ့တဲ့လူဆိုရင်လည်းအတူတိတ်ချမ်းသာတော့စကြဝဠာမင်းချမ်းသာပေါ့ဒီဟုတ်လားဣကရမင်းချမ်းသာအမျိုးမျိုးပေါ့ကောင်းပေဆိုတာလေအကုန်လုံးရခဲ့ဘူးလေဖြစ်ခဲ့ဘူးလေပိုင်ခဲ့ဘူးလေဆိုင်ခဲ့ဘူးလေဟုတ်လားဒါပေမဲ့လို့အဲ့ဒီပြည်စုံခြင်းပန္နကအကုန်လုံးဟာပျက်စီးခဲ့ပါပြီတဲ့အရှိတော့ဟုတ်လားအခုဘယ်လောက်ပဲပြည်စုံပါလဲပြောပြောနောက်ဆုံးပျက်စီးသွားမှာပါပဲပျက်စီးတာနဲ့ဆုံးသက်ရမှာပါပဲနောက်မှပြည်စုံတဲ့တက်ပြည်စုံမဲ့အကြောင်းတရားတွေလုပ်ထားလို့ပြည်စုံအောင်မယ်ပေါ့ဗျာအဲ့ဒီဟာလေးတွေပဲပျက်စီးမှုနဲ့ပဲအဆုံးတရပျက်စီးခြင်းဖြင့်အဆုံးမတရတဲ့ပြည့်စုံမှုဆိုတာလောကမှာမရှိဘူးတဘာဝတရားတွေကဒီတိုင်းသွားတာနော်အဲ့ဒါကိုကိုကမမြင်မဲနဲ့ပျက်စီးနေတဲ့အခိုက်အတန့်တော့ပဲကြည့်မယ်ဆိုတော့အလုံးမသားရတဲ့ရစ်ဘူးတဲ့အထင်ရောက်တဲ့စိတ်တွေနဲ့ဘောဟာအလုံးလေးလံသွားမယ်တကယ်တော့ဘောဟရဲ့တဘောဟာပြည့်စုံတာရှိတယ်မရှိဘူးမဟုတ်ဘူးသို့တော်ဘုံဘုံကြဒါတွေအကုန်လုံးဟာပြိုပရဲ့ပြိုပွဲပြီးအကုန်လုံးပျက်စီးမှာမပျက်စီးတဲ့အခုမှမရှိဘူးဟုတ်လားတော့ဆိုရင်ပြောတာလို့ဆိုတော့ကိုယ့်ရဲ့ဘဝကိုယ့်ရဲ့တန်လျာပြန်ကြည့်လိုက်တဲ့အခါမှာညောင်များလာဆိုတော့ကြီးကျယ်လာဆိုတော့ပြည်စုံခြင်းတွေရှိခဲ့ပေါ်ပါလေအဲ့ဒါတွေအကုန်လုံးပျက်စီးသွားပြီဆိုလိုတာကလောကမှာမပျက်စီးတဲ့အရာတစ်ခုမှမရှိဘူးအကုန်လုံးပျက်စီးလိမ့်မယ် ဟုတ်လားဒါပေမဲ့လို့လေပါရမီပုံညတံပါရတာရိဘောဝအဘိနဲ့ခေါ်တယ်နိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့ပြုထားတဲ့ပါရမီကုသိုလ်အဆောက်အုံဆိုတဲ့တခုတည်းသောတရားကတော့ဘယ်သောခါကာလမှမပြည့်စုံဘူးတဲ့အဲ့ဒီဟာလေးကိုဦးဇင်းကဦးစားပေးပြီးတော့ပြောရတာတော့အရာအလုံးပြည့်စုံနေတော့လည်းပဲမပြည့်စုံတဲ့အရာလေးတခုရှိတယ်နောက်အဲ့ဒါကဘာလို့ဆိုတော့နိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့တန်တရားဝိရှင်းကလွတ်မြောက်လို့တဲ့စိတ်နဲ့ပြုထားတဲ့ကုသိုလ်ကောင်းမှုအဲ့ဒီကုသိုလ်ကောင်းမှုကမပြတ်ဘူးလေဒါကိုလည်းနည်းနည်းရှင်းပြတယ်ကုသိုလ်ဆိုတာစေတနာသဘောတရားသင်္ခါရသဘောတရားဖြစ်ပေါ်လာပြီးရင်ပျက်စီးသွားတာပါမပြတ်ဘူးလို့မရှိပါဘူးဒါပေမဲ့ तू ကဘာကိုယဉ်ယူပြီးတော့မပြတ်ဘူးလို့ပြောလဲဆိုတော့အမတ္တတ်မတရားမပြတ်ရနိဗ္ဗာန်ချမ်းသာကိုရအောင်အကျိုးမဆောင်ရမခြင်းဒီကုသိုလ်ရဲ့တတ္တိလေးကမပြတ်စီဘူးရောက်ရောက်ဝါရရခန္ဓာမှာ तू ရှိနေတယ်ပေါ့ဟုတ်လားအဲ့နိဗ္ဗာန်ချမ်းသာကိုရအောင် तूဟိုအကျိုးကျေးဇူးပြုပြီးပါလားသူတော်ဝင်ပုံသွားမယ်ပေါ့အဲ့တော့မပျက်စီးတဲ့တရားကိုရအောင်လုပ်ပြီးမယ်အရာလို့ဒါကိုကျေလို့တင်စားပြီးတော့ပြောရမှာဆိုဟုတ်လားဒါကြောင့်အဲ့ဒီတစ်ခုတည်းသောနိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့လုပ်ထားတဲ့ကုသိုလ်ကတော့ဘယ်တော့မှမပျက်စီးဘူးလေခန္ဓာလေးမျိုးမျိုးပြည့်မယ်ပိုင်ဆိုင်ကိုယ်လေးမျိုးမျိုးပြည့်ခဲ့မယ်အကုန်လုံးပြည့်မယ်ဒါလေးကတော့အမတ္တတ်ဟုတ်လားနိဗ္ဗာန်ချမ်းသာကိုရဖို့အတွက်သူဟာတစ်ခုတည်းသောအာဟုရဒီနေရာမှာကုသိုလ်တော့ကုသိုလ်တိုင်းမပြတ်တာမဟုတ်ဘူးနိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့ပြုတယ်တန်တရားဝိရှင်းကလုံးရောက်လို့လည်းစိတ်နဲ့ပြုတယ်ကုသိုလ်သာနဲ့မပြတ်တာ။သဘောတပ္ပတိဘောဂတပ္ပတိကြည်ကျေလို့ကိုထင်ရှားလို့ကိုနောင်နောက်တန်တရားရည်အတွက်ဟုတ်လားမကောင်းကျိုးချမ်းသာကိုရလို့လည်းစိတ်နဲ့ပြုတယ်ကုသိုလ်တွေကတော့သူကတော့ဝိတ္တပိရတဝတ်ကိုညှစ်တဲ့အတွက်ကြောင့်အဲ့ဒီကုသိုလ်တွေကတော့သူကပြတ်တယ်။ဖြစ်စဲမှလည်းပဲသင်္ခါရတရားဖြစ်တဲ့အတွက်ကြောင့်ပြတ်တယ်။နောက်တစ်ချိန်မှအကျိုးကျေးဇူးရပြီဆိုတော့လည်းအဲ့ဒီအကျိုးကျေးဇူးကဘယ်လိုပါမျိုးတွေလို့ဆိုတော့အိစ္ဆာမျိုးတွေကဖြစ်တယ်လည်းဖြစ်မယ်မြေဝဖြစ်မယ်လူချက်သာဖြစ်မယ်ကောင်းတာတွေအုံဖြစ်မှာပါပဲဟုတ်လားကောင်းတာတွေအုံဖြစ်မှာပဲသို့တော့အဲ့ဒီကောင်းတာတွေကအပြီးဆုံးကောင်းတဲ့အကောင်းတွေမဟုတ်တဲ့အတွက်ကြောင့်သူကပျက်စီးသွားပဲအဲ့ဒီအချိန်မှာအကျိုးတရားနဲ့ပျက်စီးတာနဲ့တကယ်နဲ့ဒီဟာကိုရအောင်အကျိုးဆောင်ရတဲ့အရာကတစ်ခါလည်းပြတ်သွားတယ်လို့ဆိုနိုင်မလားဆိုနိုင်တယ်အဲကြောင့်ပြည်သက်တို့မှာဉာဏ်ရှိပါတယ်တကယ်ကိုပြောတာတွေကိုအုံနားတဲ့သဘောပေါက်တယ်လို့အရှင်ကတော့ထင်တယ်ဟုတ်လားအေးဒါကြောင့်ရိုးရိုးကုသိုလ်ဒီဖြစ်စဲမှာလည်းပဲဖြစ်ပြီးတော့ပြည့်ရတယ်နောက်တစ်ချိန်မှာအကျိုးရပြီဆိုတော့လေအဲ့ဒီအကျိုးကအိဋ္ဌာမျိုးဖြစ်တဲ့အတွက်ကြောင့်ပြည့်ရတယ်။အဲ့တော့ तू ကမပြည့်ဘူးလို့ပြောလို့မရဘူး။နိဗ္ဗာန်ချမ်းသာဝေရှိပဲပြီးတော့ပြုတဲ့ကုသိုလ်ကတော့ဖြစ်စဲမှာတော့ तू ကသင်္ခါရတရားဖြစ်တဲ့အတွက်ကြောင့်ဖြစ်ပြီးတော့ပြည့်ရပါလေမပြည့်ဘူးမရှိဘူး။ဟုတ်လား။ဒါပေမဲ့လို့မတင်ရနိဗ္ဗာန်ချမ်းသာအဘယယန္တာရိယသူတော်ကောင်းကြီးတွေမျက်နှိုးတဲ့ဒီနိဗ္ဗာန်ချမ်းသာကို तू ကရအောင်အကျိုးဆောင်ပေးမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒါကိုရည်ရွယ်ပြီးတော့သူ့ကိုမပြည့်စည်တဲ့သောတရားလို့ပြောတပည့်တော်ပေါင်းတော်ပေါင်းတို့ဘဝမှာတကယ်အဖတ်တင်တာကတော့ဒီအလုပ်ပဲရှိဟုတ်လားလူတွေလုပ်နေကြတယ်နေတိုင်းအချိန်တိုင်းပေါ့နော်အလုပ်မလုပ်တဲ့လူဆိုတာမရှိပါဘူးကာယကံကိုယ်ဝစီကံကိုယ်မနောကံကိုယ်နဲ့အလုပ်အများဆုံးလုပ်နေတယ်ဟုတ်လားအ ਨੇ ဆုံးမနောကံနဲ့ကတော့အိယာနဲ့ကမထနိုင်တဲ့လူတွေလုပ်နေမှာပဲပါးစပ်လေးလုပ်နိုင်ရင်တော့ပြောနေမှာပဲဟုတ်လားအဲ့ဒီကာယကံဝစီကံမနောကံဒီကံသုံးပါးနဲ့ဒီကံမလို့ဝစီတို့ဘဝမှာသိဥ်ဆောင်နေကြတယ်လုပ်နေကြတယ်ပေါ့ဒါကကောင်းတဲ့လူပဲရှိမယ်မကောင်းတဲ့လူပဲရှိမယ်အဲ့ဒီအလုပ်တွေကိုဘုရားတို့တူရဆုနိုင်လို့ရှိရင်သုံးမျိုးထွက်လာပဲလို့ထင်တယ်နံပါတ်1ကတော့စကားနဲ့ထည့်ပြီးတော့မပြောခဲ့တဲ့အကုသိုလ်အလုပ်ပေါ့ဟုတ်လားအကုသိုလ်အလုပ်တွေလုပ်ရတာရှိတယ်နောက်နံပါတ်1နဲ့နံပါတ်3ကကုသိုလ်ကိုခွဲထွက်သွားတာနောက်ကုသိုလ်ကလည်းပဲတန်တရားဝရှင်ကလုံးပြောင်းအောင်ရည်ရွယ်ပြီးတော့ပြုတဲ့ကုသိုလ်နဲ့တန်တရားဝရှင်ကလုံးပြောင်းလို့တဲ့စိတ်မပါပဲနဲ့တမျိုးကြဟုတ်လားညံမပါပဲနဲ့ပြုတဲ့ကုသိုလ်လို့ကုသိုလ်ကြတော့ပြောတဲ့အရာကဘယ်နှခုဖြစ်သွားလဲနှစ်ခုဖြစ်သွားတယ်အဲ့ဒီအချက်ကအရေးကြီးတာပဲအကုသိုလ်မှာတော့တိတ်ပြောတဲ့အရာဆိုတာမကောင်းတဲ့တရားဆိုပြီးတော့ရှောင်ရမယ်ဆိုတာတို့တိုင်းနားလေပေါ့နော်ကုသိုလ်ကြတော့ပြောတဲ့အရာမရှိဘူးလားရှိတယ်ကုသိုလ်တိုင်းကောင်းတာမဟုတ်ကောင်းတော့ကောင်းတယ်ဒါပေမဲ့လို့မကောင်းဘူးဆိုတဲ့အိပ်ပဲဖြစ်သွားတယ်ဟုတ်လားဘာလို့သူကဒုက္ခရဲ့အကြောင်းတရားဖြစ်သွားတယ်ဒါကြောင့်ကုသိုလ်ပြုတဲ့နေရာမှာတောင်မှဘယ်လိုရှိတဲ့ပြုရမှာလို့ဆိုတော့ဒီဒုက္ခကလွတ်မြောက်လို့တဲ့စိတ်ဒီမကောင်းတဲ့ကိလေသာတရားတွေကနေပြီးတော့လွတ်မြောက်လို့တဲ့စိတ်နဲ့ကုသိုလ်ကောင်းမှုကိုပြုရမယ်ကိုပြုထားတဲ့ကုသိုလ်ကောင်းမှုကအဲဒီနိဗ္ဗာန်ချမ်းသာကိုအထောက်အပံ့ဖြစ်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပြုရမယ်ဒါကိုရကျင်တဲ့စိတ်နဲ့ပဲပြုရမယ်အဲဒီကုသိုလ်ဒီသားတွေသာသနာ့တွင်သားတွေအဖို့နော်သူတို့နဲ့ထိုက်တန်တဲ့အလုပ်လို့ပြောရမှာအကုသိုလ်လို့ဆိုတာကတော့စကားနဲ့ထည့်ပြီးတော့မပြောတော့ဘူးပေါ့နော်ကုသိုလ်တော်မှာဒီလိုတန်တရားဝိရှင်းကလုံးရောက်လို့လည်းစိတ်မပါဘဲနဲ့ပြုတဲ့ကုသိုလ်ဟာ တာတာမဲမှာလူဖြစ်နေတဲ့ပုဂ္ဂိုလ်တူတယောက်အတွက်ဒါသူနဲ့တန်တဲ့အလုပ်လို့ပြောလို့တော့မရလေဘူးလို့ဥစဉ်ကထင်တယ်ဟုတ်တယ်ပေါ့လားအကြောင်းဆိုသာသနာ့ဘဆိုတာကတော့ဘာမှဒိဋ္ဌိဉာဏ်တွေတိပွင့်မရှိတဲ့ပဲကြောင့်မလုပ်တဲ့ဘက်တကိုင်းတဲ့တော့လုံးပြီးလုံးရလုံးရတာပေါ့အဲ့ဒါကတော့အကုသိုလ်နဲ့ဆိုင်တော့အများကြီးကောင်းတယ်လို့ဆိုနိုင်ဘူးလားဆိုနိုင်ပါလေသို့တော့သာသနာ့ဘက်မှာမြတ်စွာဘုရားကလည်းဒီလိုဟောတာလည်းဖြစ်တဲ့နာကလည်းဒါပဲဆိုတာကိုတကယ်ထင်ရှားနေတဲ့အတွက်ကြောင့်ကုသိုလ်လုပ်တဲ့နေရာမှာမပျက်စီးတဲ့ကုသိုလ်မျိုးလုပ်ဖြစ်ဖို့မလိုဘူးလားလိုတယ်။ဒါကြောင့်ဒုတိယကာထာအိဗေအများကြီးပြောမဆွေမဆုံးဘူးနော်။အရာအလုံးပျက်စီးနေတယ်။တန်တရားဝင်ရှင်းကလုံးရောက်လို့တဲ့စိတ်နဲ့ကုသိုလ်ကောင်းမှုတစ်ခုသာနဲ့လောကမှာမပျက်တာပါ။ဒါကြောင့်အဖတ်တင်တဲ့အလုပ်ကိုဒါကဘာလို့ပြောနေတော့ကိုလုံးနေတယ်ပေါ့။ဟုတ်လား။ကျန်တဲ့လုံးတွေကတော့တတိယကခဏအထင်ကလေးတစ်လုံးရားလိုက်ရုံမျှတာပါပဲ။ဟုတ်လား။တဲ့တယ်ပြောတော့ဒါပဲ။ထင်လိုက်ရတာပဲရှိပါတယ်ပြီးရင်ပြီးတော့မှာပါเนาะအဲ့တော့ဦးဇင်းတို့တတိယကာထာဆက်ပြောမှာเนาะဆိုရင်ပြောတာမဆုံးသေးဘူးတတိယကာထာမှာပြောလို့ဆိုတော့တသမတံဧဝတံပါရိသဗ္ဗတံပတိတာရကတတိမပညာဝရခေနာတောစီဖြစ်ခုပေတနာတဲ့နိဗ္ဗာန်ချမ်းသာကိုရည်ရွယ်ပြီးတော့ပြုထားတဲ့ကုသိုလ်ကောင်းမှုသည်အလုံးစုံသောပြည့်စုံခြင်းတွေကိုပြည့်စည်စေနိုင်ပါတယ်နိဗ္ဗာန်ချမ်းသာကိုမရသေးခင်မှာလည်းပဲဘဝမှာအော်တမကျအောင်အကျိုးလည်းပေးနိုင်တယ်ပေါ့ဆိုတာကနော်ကုသိုလ်ကောင်းမှုကမပြည့်စုံစေနိုင်တဲ့ပြည့်စည်ခြင်းမပြည့်စည်စေနိုင်တဲ့ပြည့်စုံခြင်းဆိုတာလောကမှာမရှိဘူးကုသိုလ်ကောင်းမှုသာရှိမယ်ဆိုရင်အကုန်လုံးဟာပြည့်စည်နိုင်တယ်ပေါ့အဲ့ဒီတော့အစွမ်းတတ္တိရှိတယ်ပေါ့ဒါကြောင့်မလို့အဲ့ဒီတော့အစွမ်းတတ္တိရှိတယ်အာဟုတိုက်တဲ့ကုသိုလ်တရားကိုသာလေတတိမာတတိရှိသောပညာဝါအတိရှိသောပုဂ္ဂိုလ်တို့သည်ရက်ခေမပြည့်စည်အောင်ဆောင်ရှောက်ရမယ်တဲ့လောကကြီးမှာဒီကုသိုလ်ကိုသာလေမပြည့်စည်အောင်ဆောင်ရှောက်ရမယ်တဲ့နာတော့စီပြုခုဝေဒနာပြင်ပကအရာတွေပျက်စီးခြင်းကြောင့်စိုးရင်ရင်ပူလောင်ခြင်းမဖြစ်เสียရတဲ့သူ့ကိုကြောင်းမီးလောင်လို့ပြန်ခေါ်တာကိုဒါကြောင့်အဲ့ဒါနဲ့ဆက်ဆက်ပြီးတော့သူကပြောတာဒါပေမဲ့တက္ကမလို့ဦးဇင်းတို့တွေစဉ်းစားနေရတယ်အများကြီးကြံတယ်လို့ထင်တယ်ပြင်ပကအရာတွေပျက်စီးခြင်းကြောင့်မစိုးရင်ရရတဲ့ပြင်ပကအရာတွေဆိုတာကစိုးရင်ဒီခြေစီမစိုးရင်ဒီခြေစီသူကတော့သူလမ်းစဉ်သူသွားမှာပါပဲဟိုတားလို့ရတဲ့ကိစ္စမဟုတ်ဒါပေမဲ့လို့ကောင်းကတက္ကမလို့ဦးဇင်းတို့တွေကကုသိုလ်တဲ့သမားတွေဆိုတော့လောဘတက္ကရာနဲ့ဆွဲလန်းထတာမဲ့ပေါ်ထတာတွေ့တာထတာဆိုတော့မပြည့်စည်ခြင်းဘူးပေါ့မပြည့်စည်ခြင်းတော့မပြည့်စည်အောင်တက်နေတဲ့တော့အာကျုံမှတက်လုံးကြတာပါပဲလုံးတဲ့ကြတဲ့ကပဲလက်လွတ်လိုက်ရမှာပါပဲအဖြေကတော့ထွက်ပြီးသားပဲဟုတ်လားဒါပေမဲ့လို့ဟိုခန္ဓာနဲ့ပတ်သက်ပြီးတော့ကျမကြီးကောင်ကျူသားရတဲ့ဘက်ကြီးရှိပါနဲ့ဒါတော့လုံးရမှာပေါ့ဟုတ်လားလုံးရမလို့ဆိုလို့သို့တော့ဘလို့ပဲလုံးလုံးဖြီးဖို့တော့နားလည်ထားဖို့လိုတယ်အကုန်လုံးဟာပြည့်စည်သွားမှာဆိုတော့နားလည်ထားဖို့လိုတယ်အဲ့ဒီနားလည်ထားတဲ့နားလည်ဖို့ဒီနောက်တစ်ချိန်ပြည့်စုံမှုနဲ့ကြုံလာတဲ့အခါမှာကိုယ့်ကိုယ်သက်သာရပေးလိမ့်မယ်။အဲ့ဒါအားကိုးစရာကောင်းတယ်။အဲ့ဒီနားလည်မှုမရှိဘူးဆိုရင်ပြည့်စုံမှုနဲ့ကြုံလာတဲ့ဒီလူကဗราမီမြေလူဖြစ်မှာပဲ။ပြည့်စုံမှုကလည်းမကြုံဘူးဆိုတာဘယ်တော့မှမရှိဘူး။တော့လောကကြီးမှာပြိပကအရာတွေပြည့်စုံခြင်းကြောင့်မစိုးရင်ညာဆိုတဲ့စကားလေးနဲ့ပတ်သက်ပြီးတော့ပြောစရာများကြီးရှိတယ်။ဘုရားတို့စိုးရင်ညာတယ်၊ပူဆွေးကြတယ်အခုလုံးလုံးစီတော့မစိုးရင်ကိုပူဆွေးဖို့ပေါ့ဗျာလုံးလုံးစီတော့ဟုတ်လားဘာလို့မစိုးရင်ကတော့မပူဆွေးတာလို့ဆိုတော့စိုးရင်နေရာနဲ့မတွေ့လို့ပူဆွေးနေရာနဲ့မတွေ့လို့မစိုးရင်ရသေးတာမပူဆွေးရသေးတာစိုးရင်တဲ့တဲ့သဘောမရှိလို့ငိုတဲ့တဲ့သဘောမရှိလို့မစိုးရင်ရမငိုရတာမဟုတ်ဘူးကိုတော်နှွန်းလို့ကိုအစ်င့်မြင့်မြင့်နေတဲ့နှွန်းလို့အစ်င့်မြင့်နေတာမဟုတ်ဘူးဟုတ်လားစိုးရင်စီရမူကျွေးစီရနဲ့မတွေ့သေးလို့ဟုတ်တယ်မဟုတ်လားမတွေ့သေးလို့မထီသေးလို့မနာသေးတာမထီဘူးဆိုတာလည်းမရှိဘူးတရားကိုထီမှာဟုတ်တယ်မဟုတ်လားအေးအဲ့တော့ဒီကောင်မလို့ဘုရင်တို့စိုးရင်ကြောင့်ကိုကြွေးစရာလည်းတရားပေါင်းပြေးမှာအဲ့ဒါကဘာလို့ဆိုပျက်စီးမှုပါပဲနောက်နောက်ဆုံးနေ့နေ့ဒီခန္ဓာကိုယ်ကြီးကပျက်စီးဖို့အချက်ပြတာပဲအချက်ပြတာတဲ့အချိန်ကစပြီးတော့ဆွေးနွေးမှုကြီးရင်ကြီးတော့အဲ့ဒီပုံကိုတုံ့လုံ၆ချက်မှုစပါပဲဟုတ်လားဒါဝင်ကြွတင်ပြီးတော့နားလည်ထားဖို့ဆိုတဲ့ပြင်းစင်ထားဖို့လည်းအရေးကြီးတယ်ဒါအချိန်၆ချက်တုံ့မှမပါဘူးစိတ်ကူးရင်လည်းတုံ့မှမပါဘူးဘဝကဒီတန်းကြောင်းနိုင်သွားရတာကိုကဒီအမှန်ကြီးကိုပဲဖောက်ကိုမျက်ွယ်ပြုတ်နေတာကိုကဘောပဲမသိနေတာဟုတ်တယ်မဟုတ်လားအင်းဒါဝနာလည်းရပဲဒီနေ့မောင်ရှင်တို့စိုးရင်တယ်ငိုကြွေးတယ်ဆိုတာဘာကြောင့်စိုးရင်ညာလို့ဘာကြောင့်ငိုကြွေးတာလို့လို့အဖြေရှာကြည့်သေးခြင်းတဲ့တာမန်အဖြစ်တော့ပျက်စီးသွားလို့စိုးရင်တယ်ငိုကြွေးတယ်လို့ထင်ရရရှိတယ်အမှန်ကမဟုတ်ဆွဲလန်းမှုရှိလို့စိုးရင်ညာငိုကြွေးရတာအပျက်စီးလို့ဆိုရင်လည်းကိုကြွေးတယ်ဆိုရင်ပျက်စီးနေတာလေလောကကြီးမှာအချိန်နဲ့မျှပျက်စီးနေတာပဲလေအဲ့ဒါတွေကိုဆိုရင်လားမဆိုရင်မှာအခုလေရင်အစင်းလုံးပျောက်သွားတယ်ဆိုတော့ဘေးတလို့ကြားရတယ်အကုန်လုံးဖြစ်ဟုတ်လားဘာဖြစ်တော့ဘာမှမဖြစ်ဘူး ဘာလို့ဆိုအဲ့ဒါကိုတိတိကျကျလူတယောက်မှမပါဘူးလေ။အော်ဟုတ်လား။နည်းနည်းတော့စီမကောင်းဖြစ်ချင်းဖြစ်နေပေါ့။သူတော်ကောင်းစီလည်းပါတဲ့လူတွေကဘောတနာတွေရာလူတွေဆိုပြီးတော့နည်းနည်းတော့လူချမှုဖြစ်ချင်းဖြစ်တော့။ဒါပေမဲ့ထိထိခိုက်ခိုက်ကြီးကတော့ဆိုရင်လည်းစင်ကိုကျွေးတဲ့အဆင့်ကတော့ဘလို့မှမရဘူး။အဲ့ဒီမှာကိုနဲ့ပတ်သက်တဲ့လူတယောက်ယောက်ပါကြည့်ပါလား။ဘလို့နေမလို့။လုတ်ရတော့အကုန်လုတ်ပြီးတော့တုံလုတ်ချောင်ချကိုအပြည့်နဲ့ဖြစ်နေမှာ။ဟုတ်လား။ဒါကြောင့်တကယ်တမ်းဆိုရင်လည်းဆိုတာပျက်စီးလို့ဆိုရင်လည်းဆိုတာတဲ့။ပစ္စည်းမဲ့အရာတွေပေါ်မှာဆွဲလန်းထားလို့ဆိုရရလားအဲ့ဒီဆွဲလန်းကူကငါဘောက်ကစင်းမှာအပြည့်ရှိတယ်သူကဒီအချိန်မှာမနှိမ့်ဆက်သေးဘူးဟုတ်လားဘယ်အချိန်မှာနှိမ့်ဆက်မလို့သူဆွဲလန်းထားတဲ့အရာပစ္စည်းတော့မယ်လို့ပြောလိုက်တာနဲ့သိရတာနဲ့အဲ့ဒါစပြီးတော့နှိမ့်ဆက်တော့တာပဲအဲ့ဒီအခြေအနေကိုငါဘောက်ကစင်းတို့ဘုရင်ထင်ပါတယ်ဒီနောက်မှာရှိတဲ့လူတွေရှင်းဆိုင်နိုင်ဖို့မလွယ်သေးဘူးလို့ထင်အခုစင်းလည်းပဲရှင်းဆိုင်နိုင်သေးတယ်ပြီးတော့မှပြီးတယ်လို့ကံတိုင်းပဲဆိုပြီးတော့ပုံချရပါအဲ့ဒီအဆင့်နဲ့ရှိသေးတယ်။အဲဒီကကြီးပိုင်ထားတဲ့အဲ့လိုပဲလား။ဦးစင်းတို့လည်းပြန်သားရင်လည်းတိုင်းနဲ့တာမဖို့ဒါတော့ပြောမရဘူး။ဟုတ်လား။စဉ်းစားကြည့်နော်။ဒါကြောင့်ဆိုရင်ဇာငူကျွေးဇာနဲ့တွေ့လာလို့ရှိရင်ဆိုရင်ရမယ်ငူကျွေးရမယ်ဆိုတာဘာလို့ဆိုတော့ပျက်စီးမဲ့အရာကြီးကိုဆွဲလန်းဖို့ဥပမာကြီးကြီးမားမားရှိနေပါလေ။ဟုတ်လား။ဒါနဲ့ရင်အဲ့ဒီဆွဲလန်းဖို့ကိုဘယ်လိုရှင်းရမှာလို့ဆိုတော့ဒီဟာပျက်စီးမဲ့အရာလို့ထက်ချီးတဲ့နဲ့ဒီအမှန်ကိုသိချင်းသိပြန်အဲ့ဒါဆွဲလန်းဖို့ကိုညှော်နေသွားလိမ့်မယ်။ခုတကမ္ဘာတို့ဝိဉာဉ်တွေတွေကခေါင်းထဲမှာပျက်စီးမဲ့အရာဆိုတာကိုနည်းနည်းမှထက်ထွက်တာမဟုတ်ဘူး။ဟုတ်တယ်မဟုတ်လား။အတင်းမဲ့တိရှောက်ဖို့ကြိုးစားနေတယ်။တိရှောက်ပြီးသားလေးကိုတတတာနဲ့လုပ်နေတယ်။ဒါဟာပျက်စီးသွားလိမ့်မယ်၊ဆွန့်ခဲ့ရလိမ့်မယ်၊ခွာခဲ့ရလိမ့်မယ်ဆိုတာ။တခါဒီတနေသာပုံသွားတယ်၊တစ်ချိန်တောင်ခေါင်းထဲမှာအဲ့ဒီအတွင်းကရောက်ချင်မှရောက်မယ်။အဲ့တော့အဲ့ဒီအနေထားပျက်စီးသွားမဲ့အရာကိုကိုစဉ်းစားပြီးတဲ့အနေထားကအလွန်နေတယ်။စဉ်းစားကြည့်ခဲ့တယ်။အဲ့တော့ဒီကိစ္စကိုကိုမကျွမ်းကျင်ဘူးလို့ပဲပြောကြပါမယ်။ဒီပျက်စီးမှုကိုရင်ဆိုင်နေတဲ့စိတ်ကကို့မှာမကြွချင်ဘူး။ဘောနာတဲ့ကန်ဒီဒါနဲ့ကိုတကယ်ပိုင်နေဆိုတဲ့အချက်ကိုစဉ်းစားခြင်းဆိုတော့ငားချက်။အဲ့ဒီမှာအကုန်လုံးကိုကိုစွန့်ရမယ်၊ခွဲရမယ်၊ခွာရမယ်ဆိုတာအမြဲတမ်းစဉ်းစားရမယ်လို့ဘယ်ကတင်မလာဘူးလား။တင်တာလေ။ဒါမှမဟုတ်ကဘာလို့ဦးစီးတို့တွေကတနေသာပုံသွားတဲ့ဒီခါလေးဒီခါမှတော့မှစဉ်းစားခြင်းမှစဉ်းစားခြင်းပေါ့။အဲ့တော့ဘာဖြစ်လို့ဆိုတော့အဲ့ဒါနဲ့ထိတ်တိတ်တွေ့လာတဲ့အခါမှာကိုယ်လုံးကိုမှဘာကျွမ်းကျင်ဖို့မှမရှိတဲ့အတွက်ကြောင့်အချိန်မကန်ပြီးလက်ကန်ပြီးဖြစ်ပြီးဘယောင်ချောက်ချမ်းဖြစ်ကြပါလဲတရားကအလွန်ရိုးတယ်လို့ထင်တယ်ဦးဇင်ကဟုတ်တရားကရိုးရိုးလေးသူ့မှာဖြစ်နေတာလေကိုတိပိသားဒါကိုကိုထပ်ပြီးတော့ကျွမ်းကျင်အောင်လိမ်မအောင်စဉ်းစားဖို့ရှင်းရှင်းဖို့နှလုံးသွင်းဖို့ပဲလိုတာဟုတ်ရဲ့လားအေးတိတိကြီးနဲ့ခံရတာတော့တော်တော်ရှင်းသားတယ်အောင်မလို့ထင်တယ်ဟုတ်လားတရားကိုမလုပ်လို့ရှင်ဒီလိုဖြစ်မှာပါလို့ဒါသိကြတယ်နော်ဟုတ်လားသို့တော့မလို့ဘူးမလို့တဲ့အခါကျတော့တကယ်လည်းခံရမှာပဲတွေ့လာတဲ့အခါကျုံလာတဲ့အခါမှာများသောအားဖြင့်ပျက်စီးမှုကျုံလာလို့ရှိရင်အတုံးထုတ်တဲ့လူကတော့တော်တော်ကိုရှာတယ်ဘာလို့အလိုဖြစ်ရလို့ရှိတော့ဘာမှပြင်ဆင်တဲ့လူတွေမှမဟုတ်ပဲကိုပြင်ဆင်တဲ့လူကလည်းအလိုရှာတယ်ပြင်ဆင်ရင်တော့ရပါတယ်သူ့အကြောင်းနဲ့သူ့အကျိုးပါလုပ်ရင်ဖြစ်ပါတယ်ဟုတ်လားခုဘာလို့မဖြစ်တာလို့ဆိုတော့မလို့တော့ဘူးဘုရင်တရားဟောတာကတရားဟောတာနဲ့တိတ်မတူတော့ဘူးနော်ဟုတ်လားကျင်းဒီဒီပြောနေတယ်လို့ဖြစ်နေတယ်နော်။ဒါကြောင့်ပြည်သူပေါင်းတော်များတို့ဆရာကြီးကပါပြောတော့ကြီးကြီးမှုတွေပြည့်အောင်ပြည့်စုံမှုတွေအကုန်လုံးကိုကြီးကြီးစေနိုင်တဲ့ကုသိုလ်ကောင်းမှုဘောသားတွေရဲ့တတိရှိတဲ့သူအတိရှိတဲ့သူဟာမပြည့်စည်အောင်ဆောင်ရှောက်ရမယ်ဖြစ်ပေါ်အောင်ကြိုးစားရမယ်။ကျင့်ဘက်ကအရာတွေပြည့်စည်ခြင်းကြောင့်ဆိုးရိမ်ခြင်းပူဆွေးခြင်းမရှိကြဘူးယာလို့ဒါလေးပြောတယ်။ဘောကိုဆိုးရိမ်မှုပူဆွေးမှုမရှိအောင်ဘောကိုပဲကြိုးစားရမှာ။ဒါကစိတ်တလုံးကိုဝဲတောက်တဲ့လူမျိုးမလွယ်ဘူးအလောက်မလွယ်ဘူး။လောက်ပဲပဲစင်စီဘာမှတူပဲလုံးလို့မရဘူးကို့မှာအတိအញရှိအောင်လုံးမထားဘူးဆိုရင်ဘယ်ဒီနဲ့မှဖြည့်ရှင်းလို့ဒီကိစ္စကမပြေလည်နိုင်ဘူးအဲ့တော့တရားတော်ဦးဇင်းတို့ဟာမိမိတို့ရဲ့ဖြစ်ကိုမိမိတို့ကိုယ်တိုင်နားလည်ထားဖို့လိုတာပေါ့အဲ့ဒါကဘာလို့ဆိုတော့တို့ကပြဿနာတန်တန်းနဲ့နေတာဆိုတဲ့အချက်ဟုတ်လားပြဿနာရှင်းပြီးတော့နေနေတာမဟုတ်ပြဿနာတန်တန်းနဲ့နေတာဘာမှမဖြည့်ရှင်းရတဲ့ပြဿနာတန်တန်းနဲ့နေနေတာအဲ့ဒီခက်တာကအဲ့ဒီကြေတနာကဘယ်ချင်းထပ်ပြီးတော့ပေါက်ပွဲမယ်ဆိုတာလည်းမသိနိုင်ဘူး။ဟုတ်။ဒါကြောင့်ပေးတဲ့ပေါင်းတော်ပေါင်းတို့ပြောချင်တာကကုသိုလ်ကောင်းမှုရဲ့အကျိုးကိုပြောချင်တာ။ခုပြောဖြစ်နေတာကဘာတွေပြောဖြစ်နေလဲ။တံဝေကထိတ်တန့်စရာတွေပြောဖြစ်နေတာ။ဟုတ်လား။အေး။အဲ့တော့ဦးဇင်းတို့ဘာသာသုံးဖို့ပြီးကြဆိုပြန်နော်။ဦးဇင်းတရားဟောတာလည်းနည်းနည်းရှင်းသွားပြီ။ပြန်ပြီးတော့နေဖို့ချုပ်မယ်နော်။အဲ့ဒီဘာသာသုံးဖို့ကို။ပထမဘာသာကဘာပြောလို့ဆိုတော့ပြင်ဘက်ကညာတွေဘလောက်ပဲပြည့်စည်ပြည့်စည်အတွင်းကသီလသမားတွေပညာလေးပါးရောက်ကြောင်းတရားမပျက်စီးအောင်ထိသိမ့်နိုင်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုပျက်စီးနေတဲ့ပုဂ္ဂိုလ်လို့ဆိုနိုင်ဘူးတဲ့။ဒါပထမကထ။လောကကြီးမှာသူတို့ပုဂ္ဂို ပြည့်စုံခြင်းတွေအကြီးအကျယ်ရခဲ့မှုတွေပိုင်ခဲ့မှုတွေဆိုင်ခဲ့မှုတွေတို့တော့အလုံးပြည့်စည်သွားပါပြီ။ပဲပြည့်စည်တဲ့အရာတွေအခုမှမရှိဘူး။ဒါပေမဲ့လို့တဏှာဘုကလွတ်ပြောင်းရည်ရွယ်ခြင်းနဲ့ပြုထားတဲ့ကုသိုလ်ကောင်းမှုဆိုတဲ့ကုသိုလ်တရားကတော့ဘယ်တော့ခါကလာမှမပြည့်စည်ပါဘူး။နော်ဒါကဒုတိယကဏ္ဍလေးရဲ့အသေးပဲပေါ့။ဒါကြောင့်ကြီးကျယ်တဲ့အကျိုးအာတိတင်ရှိတဲ့အာဟုတဲ့အာဟုတဲ့အာဟုတိုက်တဲ့ဒီကုသိုလ်ကောင်းမှုကိုသာတည်းရင်တတိရှိတဲ့သူအတိရှိတဲ့သူကမပြည့်စည်အောင်ဆောင်ရွက်ရမယ်ထိတ်သိမ်းရမယ်ပြိမကအရာတွေပြည့်စည်ခြင်းကြောင့်ဆိုရင်ကိုယ်ဆွေးကိုကြွေးခြင်းမဖြစ်ကြဘူးလားပြိမကအရာတွေဆိုတာကဆိုရင်လည်းကိုကြွေးတယ်ဘာပဲလုပ်လို့သူကတော့ပြတ်ပါမယ်ပုံမိုးလဲရတာဆိုရင်လည်းရတာဆင်းရဲလည်းရတာပဲအဖတ်တယ်မယ်ဒါကြောင့်လောကရဲ့သဘောသဘာဝတွေကိုထိုက်တဲ့လောက်ဒါကမှလို့ဦးဇင်းတို့တွေကရေရှားမိနေတာပဲဟုတ်လားအဲ့ဒီထိုက်တဲ့လောက်ဒဇွန်းတသားလေးတိတဲ့အတိလေးကိုကြီးကျယ်အောင်မလုပ်ဖို့လို့တော့ချဲ့ပြန်ဖို့လို့လေပွားများဖို့လုပ်တယ်ဟုတ်လားအဲ့ဒါလိုမှန်ကန်တဲ့အတိလေးတွေကိုများလာအောင်ကြိုးစားတာကိုပဲဒါဘာဝနာတရားကြိုးစားအထုတ်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်ပါလေဒါကြောင့်ဒီကနေ့တရားကြီးကိုတောင်းလို့ဒီမကြီးတို့ထွန်းကြီးတို့နော်ဒီမကြီးတို့သန်းသန်းမွေးတို့မိမိတို့ပြုလုပ်နေရတဲ့ကုသိုလ်ကောင်းမှုတွေဘဝတန်လျာမှာခုဒီတော့မပြည့်စည်တဲ့အရာလို့သူတော်ကောင်းကြီးချီးမွမ်းတဲ့အရာဖြစ်နေတဲ့ပဲကြောင့်ဒါကိုစဉ်းစားပြီးတော့ဝမ်းသာရမယ်ဝမ်းမြောက်ရမယ်။နောက်သာသနာနဲ့တွေ့ရတဲ့အခါမှာလုံတဲ့လုံထိုက်တဲ့အလုပ်တစ်ခုကိုမလို့လုံဖြစ်သွားတယ်ဆိုတဲ့အတွေ့အကြုံနဲ့ကိုယ့်ရဲ့ကုသိုလ်ကောင်းမှုကိုပီတိဖြစ်ဖို့မလိုဘူးလားဗျာ။လိုပါတယ်။ဒါကြောင့်ပေးတဲ့ကောင်းကျန်တဲ့ပေးတဲ့ကောင်းသူတော်ကောင်းတို့လည်းပဲခါအားလေးကိုဆိုတာကုသိုလ်ကောင်းမှုကိုပြုနေကြတာပါပဲ။ဟုတ်လား။ဒါလည်းပဲအခွင့်အရေးနိုင်တာပြုကြပါပါပဲ။ကျူတန်းကျူတန်းဒီအချက်ကလေးကိုစဉ်းစားကြည့်မယ်ဆိုရင်မကောင်းဘူးလားကောင်းတယ်အရာအလုံးပျက်စီးတော်တဲ့ပဲဘာမပျက်စီးတဲ့အရာလေးတစ်ခုကိုမလက်ဆုပ်တက်ကြရအောင်ကြိုးစားအထုတ်လိုက်နိုင်တယ်ဆိုတော့ဒါလေးနဲ့ဘဝတန်တရားမှာအားပြုကြရမှာပေါ့နော်ဒီဒါကြောင့်ပေးသက်ပေါင်းတော်ပေါင်းတို့ဒီပြုလုပ်အထုတ်အပ်တော်ဒါနတိလံဘာဝနာကုသိုလ်ကောင်းမှုအစုစုလို့ရဲ့ဆွမ်းတတိကြောင့်မဉ္ဇဉ်ဘုံဉ္ဇဉ်မြတ်လေးပါကိုမျက်ပေါက်ပြုပြရစေကုန်တော်ဟုပတနာအောင်စုပြုကြကုန်ရတည်းသာဓုသာဓု